မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာကိုဗစ်ကပ်ရောဂါကူးစက်မှုပြန်ဖြစ်ခဲ့ခြင်းတွေကမူဆယ်၁၅မိန်မှာရှိတဲ့တရုတ်မြန်မာနေဆက်ဂိတ်တွေကိုအေဗီလာကလေးကပိတ်ထားတာဂိတ်တစ်ခုကိုပဲပြန်ဖွင့်ပေးသေးတာပါဂိတ်၅ခုမှာတစ်ခုကိုပြန်ဖွင့်ပေးထားတယ်ဆိုတာတော့မှတရုတ်ဘက်ကတန်တက်စစ်ဆေးမှုတွေကြောင့်ဖွင့်ပေးထားတဲ့ကျင်းစန်းကျော့နေဆက်ဂိတ်ကိုသွားတဲ့လမ်းပေါ်မှာအသွားလာတန့်ပြီးကုန်ကားတွေတန်းစီပိတ်နေပါတယ်ရှားဒီလိုက်ပေါ်တဲ့အသီးတွေကတရုတ်နိုင်ငံဘက်ကသခွားမွေးတရက်သီးတွေပို့ခြင်းဖြစ်လို့တတိကုံကားတွေဒုက္ခရောက်နေတယ်လို့မူဆယ်တတိဝလံကုံစီတိုင်ဒုတိယဥက္ကဋ္ဌဆိုင်းခင်မောင်ကဒီလိုရေကိုပြောပါတယ်
။တန်းပိုင်းမှာပိတ်ကြီးနေတဲ့ကုန်ပြည်အားလုံးနဲ့လည်းဂိမ်းကုံဆောက်အားလုံးကတော့အသီးတွေကတော့ထောင်ချီပိတ်ကြီးနေရရှိတယ်။အဲ့ဒီဘောက်ကက်ကဲဆိုတော့လမ်းပိုင်းမှာရက်ကြတယ်ရက်ကြတော့တတိတွေပုတ်တိုးမှုရှိတယ်အကြေရတယ်။အဓိကတရက်သီးပေါ့လေနောက်ခုချင်းကအမဲ့ကြီးစေးကြပုတ်ပြက်တွေကလည်းလွင့်ပြက်တယ်လို့မျိုးနဲ့တော်မူရင်းနဲ့အခက်အခဲတွေအများကြီးနေရတဲ့အနေအထားပေါ့
လမ်းမှာရက်ရှည်ဆောင်ဆန်းရလို့တီးနှံတွေပျက်စီးကုန်ပြီးဈေးမရတဲ့အတွက်တောင်သူတွေအရှုံးပေါ်နေတဲ့အကြောင်းလည်းသူကပြောပါတယ်ကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့ဆိုပြီးမူဆယ်တရား၅မိုင်ကမန်ဝိန်းနန်းတော်စင်ပြူအရိဂိတ်၃ခုကိုတရုတ်နိုင်ငံဘက်က2020အီဘီလာကလေးကပိတ်လိုက်တာပါပန်ဆိုင်ဂိတ်ကလည်းမကြာခဏဆိုသလိုပိတ်လိုက်ရှိပါတယ်ကျင်းစန်းကျော်ဂိတ်တခုကိုပဲကိုဗစ်ရောဂါစစ်ဆေးတာတွေတင်းတင်းကြပ်ကြပ်လုပ်ပြီးအကန့်အသတ်နဲ့ဖွင့်ပေးထားတာပါဒါကြောင့်ကုန်စည်နဲ့တတိဝလံများများတင်ပို့ရတဲ့အခုလိုရာသီမှာကုန်ကားပိတ်ဆို့တာတွေပိုဖြစ်လာတဲ့ကြောင်းမူဆယ်မြို့ကုန်တယ်တူကပြောပါတယ
်ကားကြီးကများတော့ပေါက်သေးသလိုပုံတိုးတွေကကားကြီးများတော့ကားကြီးတိုင်းပြားကားကြီးကိုတက်တက်ထွက်ရောက်ဘူးပိတ်တာ600အနောက်ကနိမ့်စေကားကြီးများလည်းဘူးအလဲဆုံးအဲ့နောက်ဘောက်ကြတယ်သူက
အခုတော့တရက်တီးတောင်လူတွေကနေဇက်ကိအခြေအနေကိုစောင့်ကြည့်ပြီးမှလူတလောက်ပဲခုစုတင်ပို့ကြပါတယ်လမ်းကြီးမှာရက်ကြတဲ့အတွက်ပို့ဆောင်ရေးလုပ်ငန်းတွေကကုန်တင်ကားကိုပို့ယူပါတယ်တရုတ်ဘက်ကဈေးနေရင်တော့တောင်သူတွေပဲထပ်ပြီးညှိနှိုင်းရတဲ့အကြောင်းကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တွေကပြောပါတယ
်ကားမောင်းမလို့ပြောတယ်တပေါက်ဆိုးပဲပို့နေရတဲ့အနေအထားဖြစ်နေတော့ခင်ဗျားတော့ကုန်ဆောင်လွတ်လိုက်ပြီးမှလွတ်လိုက်ခဲတိုင်းတော့လွတ်ပြေးနေတယ်တရက်တရက်လုံးဆိုရင်တော့တရားဝင်နေတာမျိုးပေါ့သွားပြန်ပြန်ဖတ်လာတဲ့ဒီလိုမျိုးပြောတယ်နော်ရက်နဲ့ပင်နဲ့ဆလာတော့ကြာမယ်ကျွန်တော်တို့ကားတွေကမှပြန်လာမယ်လို့ဝင်ဖို့တောင်းစီနေတာတပါလောက်ရှိရ
စကိုင်းတိုင်းကကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူပြောသွားတာပါမူဆယ်တရား၅မိုင်ကုန်ရေးဂိတ်တွေပုံမှန်ပြန်ဖွင့်နိုင်ဖို့မြန်မာတရုတ်နိုင်ငံကနေဆက်ကုန်ရေးတာဝန်ရှိသူတွေမကြသေးခင်ကဆွေးနွေးခဲ့ပါသေးတယ်ဒါပေမဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာကိုဗစ်ကူးစက်တာတွေတကြောပြန်ဖြစ်လာတာကြောင့်အခြေအနေတည်ငြိမ်တဲ့အထိစောင့်ကြည့်ရုံပဲလို့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်တရုတ်မြန်မာနေဆက်ကုန်ရေးဂိတ်တွေကနေမြန်မာနိုင်ငံဘက်ကဒီထက်ကုံကုံကြောင်းနဲ့စိုက်ပျိုးရေးပစ္စည်းတွေတရုတ်နိုင်ငံဘက်ကအဓိကတင်ပို့ပါတယ်တရုတ်ဘက်ကနေလေယာဉ်သုံးစက္ကူရာနဲ့ဓာတ်မျောစာအပါအဝင်ရေစီပစ္စည်းအိမ်ဆောက်ပစ္စည်းစီအမျိုးမျိုးစတဲ့ကုန်တွေကိုတင်သွင်းနေတာပါနိုင်ငံနဲ့ဇက်ကုန်လုံးမှုပမာဏက2019-2020ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်ပေါင်း4800ကျော်တယ်လို့မြန်မာကုန်သွယ်ရေးဌာနကထုတ်ပြန်ထားပေမဲ့ဒီနှစ်မှာတော့အဲ့ဒီပမာဏထက်လျော့နေနိုင်ကြောင်းခန့်မှန်းနေကြပါတယ်ခင်ဗျာ